ောင်ကျိုးကြီးကသူညောင်းနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစကားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာအရေးကြီးတဲ့အင်းကြီးချင်းမြန်မာနိုင်ငံနဲ့တွားချင်းတူတူချင်းအနိကစစ်စစ်ဆက်မှုရှိနေတဲ့ထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေအထားဟုတ်ပါသလားနီးပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဘယ်နဲ့အေးစေးထိုင်နေလို့ဖြစ်တဲ့အခြေအနေလို့ထင်ပါလားခင်ဗျာ
အထူးသဖြင့်ကကျွန်တော်တို့နေဆက်ကုံစော်ကြီးရသည်မဲဆောက်မြောက်ဒီလမ်းမကြီးရသွားတာပေါ့နော်ဆိုတော့အဲ့ဒီကနေလို့နေဆက်ကုံစော်ကြီးဆင်းတာကမနေပါဘူးဆိုတော့အခုကျွန်တော်တို့တွေ့လာတဲ့သူတင်ကစားပတ်တန်းတွေရဆိုကုံစော်ကြီးရဲ့တဝက်ဒီပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဒီမြောက်ဝတီကနေဆင်းတဲ့နမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်နေတဲ့ကားတွေမရှုခါရတယ်ဒါမျိုးလို့ဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အထူးသဖြင့်တော့သူ့ရဲ့ဒီနမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူ့ရဲ့ရေရှည်ရည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်ကနေပြီးတော့ဆင်းလာမဲ့နမကြီးကဟိုကျွန်တော်တို့ဒီမှာမော်လယ်ရိုင်ဘက်မှာသွားဆင်းမဲ့အဖြစ်ပေါ့နော်ဆိုတော့ဒါတွေညီမနာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တွေဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်။နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပဋိညိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခုံးဝင်ကြပါတယ်။အဲတော့တလုံးလုံးကကျွန်တော်တို့တွေ့တဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကုန်လောက်ဖြစ်ပါတယ်။အဲ့ဒီအတွင်းမှာပဲထမ်းမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူတော့ဆို9000ကျော်လောက်ရှိတဲ့အနေအထားတွေ့ရတဲ့စည်ရင်းတွေရလေ။အခုချိန်ကြီးလဲဝင်လာမစဲတဲသေးပေါ့။ဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းသိရတဲ့နေသာရှိပါတယ်။နောက်တစ်ခါတလောကသတင်းတစ်ခုမှဆိုလို့ချင်းမြန်မာဘက်ကကုန်ကူးမယ်လို့ယူဆရတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်း1000ကျော်လောက်လုပ်တဲ့ဒီမောင်ကိုဂိုင်းကိုမိတယ်ဆိုတဲ့သတင်းလည်းရှိပါတယ်။အဲ့တော့ထိုင်းကပြောမှဆိုရင်တော့တော်တော်လေးစိုးရိမ်မှုပါနဲ့အနေထားလေးရှိပါတယ်။
အဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေခိစ္စဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူလူချင်းချင်းရောကရင်ကျေးမှုဘာသာရေးအရာရောတော်တော်လေးနှိစက်တဲ့အိန္ဒိယနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆုပ်ယုပ်ယွံ့ယွံ့နေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ညဉ့်ညံ့မှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လည်တိစောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်တော်လကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရတော်လကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မဆင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်တဲ့လူကသူတို့မခံကြဘူးလားခင်ဗျာမယူဆရဘူးလ
ားဟုတ်ကဲ့ခင်ဗျာဟိုတခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကအရင်စစ်ဆိုးရကာလတွေမှာဟိုကျွန်တော်တို့ constructive engagement ပေါ့ထိုင်းဆိုးရရဲ့သဘောအပြည့်သဘောဆောင်တဲ့ဆက်ဆံရေးထားမယ်ဒီမြန်မာစစ်ဆိုးရကိုနားချသွားမယ်ဆိုတဲ့အမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းဖြစ်သုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစုရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြုသဘောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာကြီးတွေ့ရတယ်။ထိုင်းကသူ့ရဲ့ဘဝပြီးချိန်တွေရာကျွန်တော်ထင်တဲ့ကျွန်တော်တို့နဲ့ဆက်ဆံရေးမှာဒီလိုအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးကိုသူရွေးရလို့ထင်ပါတယ်။တော့အခုကျွန်တော်တို့အတီမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ဘက်ကပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့မိစားအောင်လုပ်ပြီးနားချဖို့ဆိုတဲ့အမျိုးလေးဆိုတာဒီဆွေးနွေးနေကြတယ်လို့ကြားပါတယ်ဆိုတော့အနေထားမှာတော့ကျွန်တော်ထင်တယ်ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြုသဘောဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင်ဗျာ
ဆိုတော့သူကတလောတုန်းကလည်းပွန်ပီမိုကန်ဆန်ရက်ဆိုတဲ့အမျိုးသမီးကိုမြန်မာပြည်ဆိုင်ရာအထူးသံတမန်ဖြစ်ခန့်လိုက်ကြတွေ့ရပါတယ်အဲ့ဒါကဘာရွေချက်လဲဘလောက်များထူးခြားလာနိုင်လဲဆိုပြောပါဦးခင်ဗျာ
ဒီရွေချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့ဟိုမဟာဗျူဟာချမှတ်ရေးနိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတော့သဘောမျိုးတွေပေါ့လေဆိုတော့တချို့ကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့စင်ကပ်ပုံကသူများနဲ့သူကြပါသူမဖြစ်အပ်ပြီးနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့နားချမယ်ဆိုတဲ့သဘောမျိုးပုံများပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့တော့လာအလာကိုကြည့်ရပေါ့အဲ့လိုမပြောခင်မှာသူတို့ရဲ့ချင်းကပ်ခြင်းတဲ့ပုံကအာဆီယံကချက်မှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့ကတန်းကန်ချင်းချင်းကပ်ခြင်းလို့ဒါ bilateral လုပ်ခြင်းလို့များဒီလိုခန့်ရလားအာဆီယံမူနဲ့ဘာများကွဲလွန်းနိုင်ကြလဲအာဆီယံတစ်ခုလုံးကချက်မှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွန်းနိုင်ကြလဲဆရာကြီးမဟု
တ်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်းထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော် So not quite a lot of Vietnam, Cambodia, China, Paragon. So I know a year saying that the news of what General Bacomle, consensus, no, Alum Gile, Najasura, Charlie, the Boba. So I know a good Tamaro General Tenaro, Tainaro, Tuya, Nanya, Josiwa, not quite Tuya Tuja Jebono. So a Indian Chitale Pare, Dajau, Tuya Muaraga to lead the phone or Swamel Lutimale.
Who are a man and a number the Biro Asia Malebe, well, when Nijarabo, so root Haina Leve, Chingala is raw. ASEAN doing at the Bora Jaro, whether Mua Bubi Nashangomla. So ASEAN yet the Kulon in it, Nimananga would don't let Don Ara or Tia Musin and Lab, Bubi Pu, Pipsin and Lab, the Luther Palero.
Okay, oh, the Kurosiabo, oh, General Bionizara, ASEAN never united as one, Billy. ASEAN, Bezo Kamau, the Vanetrapu, Kate, who the Sue Women Pipare. No, I know. ဒီမြန်မာပြည်ရေးမှာလောက်ကြမယ်ဆိုတဲ့ခါကျတော့လေအခုလက်ရှိချိန်မှာတော့အစကြဒီချယ်မန်ဖြစ်တဲ့ကမ္ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေးလာလိုက်တာကသူ့ဝယ်ကျိုးတော့မယ်အနေထားဖြစ်ပါတယ်ဆိုတော့ဒီစမှာဆိုတော့ကျွန်တော်အင်ဒိုနီးရှားဥဆောင်မှုပဲကိုပြောင်းပြရတော့မယ်အနေထားပေါ့အဲ့တော့ကျွန်တော်စဉ်းစားချင်းကပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိ
လက်ကိုပြောင်းနိုင်ရင်တော့သဘောထားတစ်မျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့မြန်မာနိုင်ငံကို PR ပေးတဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါရဲ့အခုတောက်လျှောက်ကဘရူနိုင်းတိုင်းဘရူနိုင်းလက်ထက်မှာတော့မဆိုးခဲ့သေးဘူးပေါ့လေဒါပေမဲ့ကင်ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့လူတွေတော့အားမရဘူးပေါ့လေပြောကြရဝေဖန်ကြရတဲ့ပို့ဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားကောင်းဆောင်မှုလက်ထက်ကိုရောက်သွားရင်ဓမ္မဝါအာဆီယံရဲ့သဘောထားပို့ပြီးတင်းမာနိုင်ကြရှိပါလားဒီ consensus နဲ့ဒီတိုင်းပဲသွားမှာလားအဲ့ဒါလည်းဒီလိုတကြည့်ပါဦ
းဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံကစိတ်ကြံအုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်ရှိတော့သူတို့ရဲ့အနေအထားမှာလည်းအခုကမဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေအထားမျိုးရှိလာတယ်သူတို့လည်းစိုးရင်လာတယ်ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ္ဘောဒီးယားကဆိုပါစို့ချီလန်း100ကျော်ပါမယ်ဆိုရင်အကျဉ်းကြီးကမ္ဘောဒီးယားကချီလန်း30လောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရယ်စပြီးတော့လျှောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ္ဘောဒီးယားကလျှောက်ခါတာတလားမှမရှိဘူးဆိုရင်သူတို့လက်ထက်ကို0ကနေစပြီးတော့လှမ်းမဲ့နေထားလို့လေဒါအင်ဒိုနီးရှားဘက်ကစိုးရင်ပူပါလာတဲ့နေထားလေကျွန်တော်တွေ့ပါတယ
်အဲ့တော့အင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တစ်စီးလုံးနဲ့ပြပနိုင်တဲ့အခြေအနေရောက်လာနိုင်ပွဲရှိပါသလားအဲဒီတော
့ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျာဆိုတော့တခုကတော့အခုထိုင်းတို့ချင်းကပ်တဲ့ကမ္ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့သွားပြီးတော့မလုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချော့တော်သဘောမျိုးဖြစ်သွားနိုင်ပါတယ်တခက်ဘက်ကလည်းကျွန်တော်တို့ဆန့်ရှင်းပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့သူတို့ကဒီအမေရိကန်ပါဝင်တဲ့နိုင်ငံတွေကဥဆောင်တာဆိုတော့ဒါပေမဲ့လည်းဒီနိုင်ငံတွေရတဲ့မှာကျွန်တော်တို့မြင်တာကဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ပြဿနာမြင်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါကျတော့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းဒီဆန့်ရှင်းဖိအားပေးရတွေကပြဿနာတော်တော်ရှိတယ်လို့ထင်တယ်ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ဟို special envoy ကြီးခန့်ထားကြတာရှိပါတယ်ဆိုတော့ဥပမာအဖြစ်ကျွန်တော်တို့တရုတ်ရှိတယ်ဂျပန်ရှိတယ် UN ကရှိတယ်အခုအာဆီယံကရှိတယ်နော်အမေရိကန်ကလည်းခန့်မယ်လို့သတင်းတွေကြားတော့ဆက်လက်ပြီးဆိုတော့အဲ့လိုမြန်မာပြည်ကြီးလှုပ်ဆောင်တဲ့ဒီအထူးသဖြင့်ကျွန်တော်ထင်တယ်ပူပေါင်းညီနိုင်ပြီးတော့မှဟိုဇုံတရားကျူးဆိုင်မှအလုပ်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ
်အဲ့တော့နောက်ဆုံးအနေနဲ့တကယ်တော့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့မူကိုပဲစီရင်တင်ပြီးတော့ပြောနေကြတယ်ဆိုတော့ဒီမူ၅ချက်နဲ့အလုပ်မဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတာတခုပြောပြပါဖြင်းတယ်လေကွန်ပင်းဆို
တော့ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီတိုင်းကတော့ဟိုရေရှည်ဆွဲသွားမဲ့ပုံစံမျိုးဖြစ်တာပေါ့နော်အခုကျွန်တော်တို့နှစ်နှစ်လောက်ရှိလာပြီကျွန်တော်တို့ရဲ့မူ၅ချက်ပေါ့ခုနသဘောတူကြတဲ့ဟာလည်းအကောင့်တွေပေါ်နိုင်တဲ့အနေအထားမရှိသေးပါဘူး။ဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ကျွန်တော်မြင်တဲ့နိုင်ငံတကာဘက်ကလည်းဟိုလုံနိုင်မဲ့နည်းလမ်းတော့နည်းပါလေ။ဒါပေမဲ့ခုနပြောသလိုအထူးသတ်မြင်ရပူပေါင်းဆောင်ရွက်ကြမယ်။ပူပေါင်းဆောင်ရွက်ပြီးတော့မှဟိုတိကျချင်းကပ်ကြမယ်ဆိုတော့ ်ဟိုအလုပ်ဖြစ်နိုင်စရာအကြောင်းရှိတယ်လို့တော့ထင်ပါတယ်ခင်ဗျ